နေဇက်ကိုတရားမဝင်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား၄၀ချောက်ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းအဖွဲ့တစ်ဖက်ကဇန်နဝါရီလ၂ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။တခြားကတပ်စိတ်၃ကအမျိုးသားစကူးယောက်အမျိုးသမီး၂၀နဲ့ကလေးခုနှစ်ယောက်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့အမှတ်၄တန်ရက်ကတိုင်မှုဘုံမူကြီးဗီရာချိုင်းပေါ့ချောက်ကပြောပါ တောင်ပိုင်းပင်လုံးလဲချမိုင်းကင်ကလာခဲ့ကြတာပါချင်းမိုင်နဲ့ဘန်ကောက်မှာအလုပ်ရဖို့မြန်မာပြည်မှာရှိတဲ့ပွဲစားကိုတယောက်ဘတ်2000ကနေ2600အထိပေးခဲ့ရတယ်လို့ပြောပါတယ်တက်ဆိုင်ရာရဲဌာနမှာဥပဒေကြောင့်ခွင့်ရှားတွေလုတ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့သိရပါတယ်